ကူးစက်မြန်ပုံရတဲ့ဗီဇာပြောင်း Omicron COVID ပိုသင့်မကူးစက်ဖို့အတွက်နှာခေါင်းဆီးမဖြစ်မနေတက်ကြဖို့ကျန်းမာရေးတာဝန်ရှိသူတွေတိုက်တွန်းနေပါတယ်ကိုဗစ်တက်တရားလိုင်းချိုင်ကိုပြင်းပြင်းထန်ထန်မခံရအောင်တဦးတယောက်ချင်းစီကဘလိုရီကျူတင်ကာကွယ်တည်တယ်လဲဆိုတဲ့အကြောင်းရန်ကုန်ကပေးပို့တဲ့တရင်ကိုမတ်စုမွန်ပြောပြပေးပါမယ်ရှင်
။မကြာခင်ကမှစတင်တွေ့ရှိခဲ့တဲ့ဗီဇာပြောင်းကိုဗစ်ပိုသစ် Omicron နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေလေ့လာနေချိန်မှာကူးစက်မှုကိုကာကွယ်နိုင်ဖို့အတွက်နှာခေါင်းဆီး Max တွေကိုတက်ကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်။ Omicron COVID ပိုသစ်ကူးစက်နေသူတွေကမ္ဘာနိုင်ငံတော်တော်များများမှာတွေ့နေတာကြောင့်ဒီပိုးသစ်ဟာကူးစက်မြန်ဖြစ်နိုင်တယ်လို့ပညာရှင်တွေကခန့်မှန်းကြပါတယ်။ကူးစက်မြန်ဒယ်လ်တာမျိုးကွဲတုန်းကမြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းဒဏ်ကိုအတော်လေးခံခဲ့ရတာကြောင့်ဒီပိုးသစ်ကူးစက်ပြန့်နှံ့မှာကိုစိုးရိမ်မှုတွေရှိနေပါတယ်။ဒါကြောင့်လဲကြိုတင်ကာကွယ်နိုင်မှုအတွက်ဆရာဝန်တွေကတိုက်တွန်းနေကြပါတယ်။အွန်လိုင်းကနေကိုဗစ်မျိုးကွဲသစ်အနေနဲ့အကြောင်းမျှဝေပေးနေတဲ့ဒေါက်တာမိုးနေမင်းကလည်းဒီပိုးမကူးစက်နိုင်အောင်ကြိုတင်ကာကွယ်နိုင်ရေးနည်းလမ်းတွေကိုအခုလိုအကြံပေးပါတယ
်ကျွန်တော်အနေနဲ့အဓိကအကြံပေးချင်တာအကောင်းဆုံးကအပြင်သွားပြီးပြန်လာရင်15မိနစ်အတွင်းပေါ့နော်အပူမရှောင်ရေဝါအောင်တောက်ပြီးရေချိုးစေခြင်းနဲ့အကြောင်းမျိုးမျိုးကြောင့်ရေမချိုးနိုင်အဝတ်အစားတွေကိုဖြန့်ပေးလို့ရတယ် spray တွေ your hand gel ကိုခဏခဏဆေးမလိုအပ်ပဲနဲ့ဒီ mask ရဲ့အပြင်ဘက်တွေမျက်စိနားနှာခေါင်းလုံးဝတော့မထိပါနဲ့အဲ့တော့အားတိုင်းဒီမျက်စိရဲ့မျက်နှာရောလုံးဝတော့မထိပါနဲ့ပေါ့နော်ဒီလက်တွေကသိမ့်ချအောင်ပေါ့ဒီ mask ကတော့လုံးဝတက်မရမယ်ဗျဒါက mask တက်တာလဲလူတွေအကုန်လုံးကလည်းပြောပြီးသားပါပဲဒါပေမဲ့မေ့နေကြတဲ့စနစ်တကျ mask တက်ဖို့လိုတယ်ယူအရည်သွေးအသင့်သင့်ဖြစ်တဲ့အရည်သွေးမှန်တဲ့ mask တက်ဖို့လိုတယ်ယူ data တော့ဆိုသူတို့ကနှစ်ချက်တောင်တက်ခိုင်းတာ哦တကယ်ပိုးတွေအရန်ဖြစ်လာတဲ့လူကြားသူကြားတဲ့အရန်သွားရမယ်ဆိုရင်mask ကလည်းအဲ့လိုမျိုးနှစ်ချက်သုံးပုံ mask နဲ့ face shield mask တစ်ခုပဲတန်းနိုင်တယ် mask နဲ့ face shield ရတော့ဒါလုတ်ကိုလုတ်သိမ်းတယ်လို့အကြံပေးတယ
်အသက်60ကျော်အရွယ်နဲ့ယောဂအခန်းရှိတဲ့သူတွေအနေနဲ့အခုလိုအချိန်မှာအပြင်ထွက်တာကိုအထူးရှောင်ကျဉ်သင့်တယ်လို့လည်းပြောပါတယ်လူအများပြားရှိတဲ့ဈေးတွေကနေပြန်လာရင်လည်းကိုယ်ဝယ်လာတဲ့အစားအစာတွေကိုတေချာဆေးကြောပြီးမှချက်ပြုတ်ဖို့နဲ့လူတိုင်း COVID-19 ကာကွယ်ဆေးထိုးနှံထားဖို့ကိုလည်းတိုက်တွန်းထားပါတယ်
WHO ကနိုင်ငံတကာကိုတိုက်တွန်းခဲ့တယ်ပေါ့နော်နိုင်ငံတိုင်းကိုပြင်ဆင်ထိုင်းထားတယ်ဒီ Omicron နိုင်ငံတိုင်းကိုရိုက်ခဲ့မယ်အားလုံးပြင်ဆင်ထားပါလို့ပြောတယ်ကျွန်တော်အပြည်သူတွေနဲ့လုံတင်းတဲ့ဟာတော့လူစီကားတဲ့နေရာတွေကိုတတ်နိုင်တယ်များအနေနဲ့ရှောင်တဲ့နေပြီပေါ့နော်ခရီးသွားတာတွေဆိုတော့နည်းနည်းသတိထားတဲ့နေပေါ့မလိုအရင်မသွားစေချင်ဘူးအဓိကတော့ mask ကတော့လုံးဝမဖြစ်မနေတတ်မှာပါပဲပေါ့နော်မြန်မာနိုင်ငံဆိုအခု6ဦးဖြစ်နေပြီပေါ့အဆောင်ကာလလည်းပုံမှန်ဟိုရာသီတုပ်ကွေးတွေစတဲ့အချိန်ပေါ့အဲ့လိုရာသီတုပ်ကွေးပဲဖြစ်ဖြစ်ကိုဗစ်ပဲဖြစ်ဖြစ်ဒီမက်ဆက်ထားမယ်ဆိုရင်အဲ့နှစ်မျိုးလုံးကိုကာကွယ်နိုင်တယ်ပေါ့နော်အထိုင်လျောက်ပြီးတော့လက်ဆေးတဲ့အလေးထားကိုလည်းစက္ကန့်30လက်ဆေးတဲ့ဟာကိုလည်းကောင်းကောင်းမွန်မွန်လုပ်ပေးပ
ါကိုဗစ်မျိုးကွဲသစ်ပြည်တွင်းမှာကူးစက်ဖြစ်ပွားမှာကိုကာကွယ်နိုင်မှုအတွက်တဦးတယောက်ချင်းစီကချိုတင်ကာကွယ်နိုင်ရေးနည်းလမ်းတွေကိုလိုက်နာသင့်တယ်လို့ကိုဗစ် -19 ကာကွယ်ဆေးထိုးနှံထားကြဖို့ကိုလည်းကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်ကျန်းမာရေးဌာနရဲ့အစီအစဉ်နဲ့မြန်မာနိုင်ငံတဝန်းလုံးမှာကာကွယ်ဆေးထိုးအစီအစဉ်တွေလုပ်နေပြီးဒီဇင်ဘာလမကုန်ခင်မှာအသက်18နှစ်နဲ့အထက်အနည်းဆုံးကာကွယ်ဆေးထိုးပြီးသူ18တန်းထိရှိအောင်ကျန်းမာရေးဌာနကရည်မှန်းထားတယ်လို့ပြောပါတယ်မြို့နယ်ရက်ကွက်အလိုက်ဦးစားပေးအုပ်စုအလိုက်ကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပေမဲ့အားလုံးကိုဗစ်ကာကွယ်ဆေးထိုးနိုင်မှုကတော့အခက်အခဲတွေရှိနေစေဖြစ်ပါတယ်ရန်ကုန်မြို့ကအသက်40အရွယ်ကိုအောင်ခန့်ကတော့ကိုဗစ်ဆေးထိုးရဖို့စောင့်နေရတော့မယ်လို့အခုလိုပြောပါတယ်
။အဲကာကွယ်ဆေးထိုးရမှာပေါ့။ဆန်ငါးရက်နေရသွားတော့ဟိုလဲရရရကော45နှစ်အထက်ဆိုလို့45နှစ်အထက်တည်းတဲ့ဆိုပြီးအဲ့ဒါနဲ့ပြန်လာရတယ်။ဒါပေမဲ့သူများနေရာတော့ထိုးပြီးပါပြီ။သူများရက်ွက်တွေတော့ထိုးပြီးပါပြီပြောတာပဲ
။တချို့ရက်ွက်တွေမှာတော့သူနဲ့ရွယ်တူရှိတဲ့သူတွေကကာကွယ်ဆေးထိုးပြီးနေကြပြီလို့လည်းပြောပါတယ်။Omicron COVID မျိုးကွဲသစ်နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေကအတိအကျသိနိုင်အောင်စ조사နေချိန်မှာ COVID-19 ကာကွယ်ဆေးထိုးထားကြဖို့နဲ့အားဖြင့် COVID ကာကွယ်ဆေးထိုးကြဖို့ဆရာဝန်တွေကတိုက်တွန်းနေတာပါမြန်မာနိုင်ငံမှာတော့ COVID ကာကွယ်ဆေးအကြိမ်ပြည့်ထိုးနှံပြီးသူက17တန်းကျော်ရှိပါတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်အသက်18နှစ်အထက်ရှိသူလူဦးရေအားလုံးရဲ့ထက်ဝက်ကိုအခုနှစ်ကုန်အတွင်းမှာကာကွယ်ဆေးထိုးပေးနိုင်မှုရည်မှန်းထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြီးခဲ့တဲ့တောက်ကြနေတုန်းကသတင်းစာရှင်းလင်းပွဲမှာပြောထားပါဗျ။မြန်မာနိုင်ငံကိုနေဆက်တွေ Lee Zhang Lan Nigani, Omicron Pote, Wimala, Yoga, Sanja, Jishu Muri, Apie Loni Bari, Sure, Jamayu, Winji, Abiogule, Trinzarima, Koka, Popia Tabare, Ashaga, Thai, Philippine, Japan Sare, Nangani Maro, Ningan Jada, Wiyang Murigu, Ganta Pipin Chati, Topian Tabare Shin.